မြန်မာမှာလူသားမျိုးနွယ်နဲ့စစ်ရာဇဝတ်မှုကျူးလွန်တာရှိမရှိစမ်းစစ်နေတယ်လို့စုံစမ်းစစ်ဆေးမှုအဖွဲ့ IMM ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေကျူးလွန်တာရှိမရှိဆိုတာကိုစမ်းစစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရား IMM ကထုတ်ပြန်လိုက်တာပါ။ဘူတီတောင်မြို့နယ်ထဲမှာတိုးလာနေတဲ့အကြမ်းဖက်မှုတွေနဲ့နေအိမ်တွေမိရှုဖျက်ဆီးခံရမှုတွေကြောင့်ရင်းကြထောင်နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်နေတယ်ဆိုတဲ့သတင်းတွေနောက်ရခိုင်နဲ့ဟိန္ဒူလူမှုအတိုင်းဝိုင်းတွေပေါ်လဲဆက်ရောက်မှုရှိနေတဲ့အခြေအနေတွေပါဝင်စစ်တပ်နဲ့အာရခတပ်တော်အေအေတို့ကြားဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ရရှိတဲ့သတင်းတွေကိုသုံးသပ်နေတယ်လို့ IMM ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အပြင်မြန်မာနိုင်ငံတခြားနေရာတွေမှာတိုးလာနေတဲ့ပဋိပက္ခတွေမှာလည်းကြီးလေးတဲ့နိုင်ငံတကာဥပဒေတွေချိုးဖောက်မှုချိုးဖောက်ခဲ့ခြင်းရှိနိုင်တဲ့ထောက်ထားတွေကိုစုဆောင်းနေတယ်လို့လည်း IMM ကဆက်ပြောပါတယ်။IMM အနေနဲ့ပြစ်မှုကျူးလွန်သူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေပဲဖြစ်ဖြစ်လက်နက်ကိုင်အဖွဲ့တွေကပဲဖြစ်ဖြစ်ကြီးလေးတဲ့နိုင်ငံတကာဥပဒေချိုးဖောက်သူဘယ်သူကမဆိုစုံစမ်းစစ်ဆေးရမယ့်တာဝန်ရှိတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံဘယ်နေရာမှာမဆိုကြီးလေးတဲ့ရာဇဝတ်မှုကျူးလွန်မှုတွေရှိခဲ့တယ်ဆိုရင်လုံခြုံစိတ်ချတဲ့ဤတွေသုံးပြီး IMM ကိုသတင်းပေးဖို့လည်းတောင်းဆိုထားပါတယ်ခင်ဗျ။